စင်ကာပူနိုင်ငံခြားရေးဝန်ကြီးဂျော့ရှူဟာမြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးမတည်ငြိမ်မှုတွေနဲ့ပတ်သက်ပြီးတရုတ်နိုင်ငံနဲ့ဂျပန်နိုင်ငံတွေမှာဆွေးနွေးပြောကြားမှုတွေပြုလုပ်ခဲ့ပါတယ်။တောက်ကြနေ့ကတရုတ်နိုင်ငံဘေကျင်းမြို့မှာတရုတ်နိုင်ငံခြားရေးဝန်ကြီးရန်စီချီနဲ့တွေ့ဆုံခဲ့ပြီးစနေနေ့မှာတော့ဂျပန်နိုင်ငံတိုကျိုမြို့မှာဂျပန်နိုင်ငံခြားရေးဝန်ကြီးမာဆာဟီကိုကိုမူရာနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံရေးပြဿနာအဖြေရှာရေးအတွက်အာဆီယံနိုင်ငံတွေကတန်တမန်လမ်းကြောင်းကနေအဖြေရှာနေတာတွေအတွက်ဂျပန်နိုင်ငံကနေထောက်ခံပံ့ပိုးပေးမယ်လို့ပြောကြားကြောင်းစင်ကာပူနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ဒါအပြင်မြန်မာနိုင်ငံမှာအုပ်ချုပ်သူစစ်အစိုးရအပြောင်းလဲမဖြစ်စေဘဲမူဝါဒအတွက်သာပြောင်းလဲဖို့နဲ့တည်ငြိမ်လာစေရေးအတွက်ဖြေရှာနေတယ်လို့လည်းပြောကြားခဲ့ပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးကကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးအကြံပေးမစ္စတာအီဘရာဟမ်ဂမ်ဘာရီရဲ့မြန်မာနိုင်ငံအရေးဆောင်ရွက်နေမှုတွေကိုကူညီနိုင်ဖို့တရုတ်နိုင်ငံအနေနဲ့အာဆီယံနဲ့အနီးကပ်တွဲဖက်ဆောင်ရွက်သွားမယ်လို့စင်ကာပူနိုင်ငံခြားရေးဝန်ကြီးကပြောကြားခဲ့ကြောင်းတရုတ်အစိုးရသတင်းစာမှာဖော်ပြထားပါတယ်။မစ္စတာယူဟာရှေ့လတဲ့စင်ကာပူနိုင်ငံထဲမှာကျင်းပမယ်။အာဆီယံအစည်းအဝေးမတိုင်ခင်တရုတ်နဲ့ဂျပန်နိုင်ငံတွေကိုခီးထွက်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့လတုန်းကဒီမိုကရေစီရေးဆန္ဒပြသူတွေကိုမြန်မာအစိုးရကရရက်ဆက်ဆက်ခြေမုံတာတွေလုပ်ခဲ့ပြီးတဲ့ချိန်ကစပြီးတော့အာဆီယံဖွဲ့ဝင်နိုင်ငံတွေဟာမြန်မာနိုင်ငံပေါ်မှာအရင်ကနေမတူပဲဝေဖန်တာတွေလည်းပြုလုပ်ခဲ့ကြပါတယ်ရှင်။